မြန်မာနိုင်ငံမှာပဋိပက္ခတွေအကြာပြည်သူတွေအသက်အိုးအိမ်ဆုံးရှုံးရတာနဲ့ပတ်သက်ပြီးပုံရဟန်းမကြီးဖရန်စစ်ကမြန်မာနိုင်ငံမှာလူကိုယ်သိက္ခာနဲ့အသက်ရှင်ရပ်တည်ခွင့်ကိုလေးစားဖို့တနင်္ဂနွေနေ့ဆူတောင်းပွဲအပြီးမှာတိုက်တွန်းပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကဝမ်းနည်းစရာသတင်းတွေကိုသူ့အနေနဲ့နောက်ထပ်တစ်ချိန်ကြားရပြန်တယ်လို့ပြောဆိုပါတယ်မြန်မာနိုင်ငံမှာနေအိမ်တွေမိရှုခံရပြီးအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူအများအပြားဟာအိုးအိမ်ဆုံးကထွက်ပြေးကြရပြီးသူတို့အတွက်အခြေခံလူသားချင်းစာနာမှုအထောက်အပံ့တွေလည်းမရှိဘူးဖြစ်နေတယ်လို့ယေရှုခရစ်တော်လူဝင်စားခြင်းနဲ့ဆူတောင်းပွဲအပြီးမှာပုံရဟန်းမင်းကြီးကစိတ်ပီတာယဉ်ပင်မှာဝိပုသူဆူတောင်းသူတွေကိုပြောဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာခရိယံဘုန်းတော်ကြီးရဲ့တောင်းဆိုချက်တွေမှာသူလည်းအတူပါဝင်ကြောင်းနဲ့မြန်မာပြည်သူတွေကိုနိုင်ငံတကာအတိုင်းအဝိုင်းကမေ့လျော့မထားပါဘူးလို့လည်းပုံရဟန်းမင်းကြီးကပြောဆိုပါတယ်လူကုန်သိက္ခာနဲ့အသက်ရှင်ရပ်တည်ခွင့်ဆိုတာကိုလေးစားကြဖို့တိုက်တွန်းလိုက်ပြီးစာသင်ကျောင်းတွေဆေးရုံဆေးခန်းတွေနဲ့ဘာသာရေးအဆောက်အအုံတွေကိုလည်းလေးစားကြဖို့မတိုက်ခိုက်ကြဖို့ပြောဆိုပါရစေ။အဲ့ဒီနေ့ကပိန့်စင်ပီတာယင်မြန်မာဆူတောင်းမဲ့ကိုတက်ရောက်လာတဲ့အီတလီနိုင်ငံမှာရှိတဲ့မြန်မာအတိုင်းအဝိုင်းအတွက်ပိုယဟန်မင်းကြီးကအထူးတလဲဆူတောင်းပေးခဲ့ပါတယ်။